မြန်မာနိုင်ငံကို1989ခုနှစ်မှာအစိုးရဆုံးနိုင်ငံစီးရင်တွန်းလိုက်တဲ့အချက်ကလည်းမဆလာပါတီကြာဆုံးတဲ့အကြောင်းအရာတွေမှာတစ်ချက်ပါဝင်ဖြစ်တယ်လို့မဆလာခစ်စစ်မှုတဝင်းကြီးဟောင်းဦးတင့်ဆွေကြီးတဲ့ရောဘုံအိတ်ကလေးကိုချီကလွယ်ဆိုတဲ့သူ့ရဲ့ကိုရီးအထုပ်ပတ်တီစာအုပ်မှာဝန်ခံထားတာဖြစ်ပါတယ်။ဒါပေမဲ့တိုင်းပြည်ကို LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်ဘာကြောင့်တွန်းရတယ်ဆိုတဲ့မဆလာဝင်းကြီးဟောင်းဦးတင့်ဆွေရဲ့အမြင်ကတော့မြန်မာစီးပွားရေးပညာရှင်တို့ရဲ့အယူအဆနဲ့ကွဲပြားနေတာတွေ့ရပါတယ်။အဲမဆလာဝန်ကြီးဟောင်းဦးတင့်ဆွေရဲ့အမြင်ကိုချုပ်ပြောရရင်မြန်မာနိုင်ငံမှာအဲ့ဒီအချိန်တင်ရှိနေတဲ့ပြပကျွေးကအမေရိကန်ဒေါ်လာတန်း4000ခန့်ရှိတယ်။မဆလာပါတီနဲ့မဆလာအစိုးရကဒီအကျွေးတွေကိုတတ်နိုင်တဲ့များနည်းစီလို့တဲ့ဆန္ဒရှိတယ်။အဲတစ်ဖက်ကလည်း LDC ကိုအစိုးရဆုံးနိုင်ငံစီးရင်ဝင်သွားရင်ကျွေးတွေလျှော့ပစ်နိုင်မယ်။ချင်းငွေတွေကိုထောက်ပံ့ငွေဖြစ်ပြောင်းလဲနိုင်မယ်စတဲ့အခွင့်အရေးတွေရနိုင်တယ်။ဒါပေမဲ့မြန်မာနိုင်ငံ LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်ဝင်ပြီးတနည်းအကြာမှာ88အရေးခင်းကြီးဖြစ်လိုက်လို့ပြည်သူတွေအနာဂတ်မျိုးဆက်တစ်တည်း LDC ရဲ့အကျိုးမခံစားရလို့ငွေပါလဲဆုံးတားလဲဆုံးအဖြစ်ရောက်ရတယ်လို့ရေးထားပါတယ်။တကယ်တော့မြန်မာနိုင်ငံကို LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်သွင်းဖို့မဆလာအစိုးရကကုလသမဂ္ဂကိုရှောက်ထားတဲ့အချိန်ဟာမဆလာအယတအစိုးရနာမည်ခံထားတဲ့ဥနေဝင်စစ်အစိုးရအုပ်ချုပ်တာ25နှစ်ရှိနေပြီဖြစ်ပါတယ်။အဲတိုင်းပြည်စီးပွားရေးကိုစစ်ဘော်ရီကင်တွယ်လို့စီမံခန့်ခွဲမှုညံ့ဖြစ်တဲ့အတွက်စီးပွားရေးဘုံဘုံကျနေတာကြောင့်တိုင်းပြည်ကို LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်ရှောက်ထားတာဖြစ်တယ်။မဆလာဝင်းကြီးဟောင်းဦးတင့်ဆွေပြောတယ်လို့ပြည်သူကိုငဲ့ညာလို့မဟုတ်ဘူးလို့စီးပွားရေးပညာရှင်ဒေါက်တာမျိုးညွန့်ကထောက်ပြပါတယ
်။သူ့ရဲ့ cost center site ပေါ့ဗျာ။သူ့ miss management ကြောင့်ဒါဖြစ်သွားတယ်။ဖြစ်သွားတဲ့အခါကျတော့လုပ်ကိုလိုရတော့မယ်။လုပ်လို့ရှိရင်ဒီခွင့်ရတဲ့တော့ရတာပေါ့ဗျာ။ကျွန်တော်တို့ကငွေချင်းနေဆိုရင်အဲတို့တက်တာလည်းဝင်လို့ရနိုင်မယ်နောက်တစ်ခုကပေါ့ကတ်တဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ကဟိုဖြစ်တယ်ဝင်နေလို့ချင်းညာတိုင်းနဲ့မရဘူးလေကျွန်တော်တို့က economic mismanagement ဖြစ်လို့ခုနကဖြစ်သွားတယ်လူတို့ချင်းချမ်းသာဝင်ငွေကကျဆင်းသွားတယ်ကျဆင်းသွားတယ်ဆိုတော့ကသူတို့ကတင်းခံပြီးတော့သူတို့ရဲ့ဟိုကနေ inflate လုပ်ပြီးတော့ GDP တွေလှုပ်နေတယ်မလားတကယ်တမ်းကျတော့ real ကျနေပြီဖြစ်တယ်နော်ကျွန်တော်တို့ real dollar နဲ့ convert လုပ်ပြီးပဲကြည့်ကြည့်ဒါတကယ်တမ်းကျဆင်းနေပြီလေအဲ့ဒါကိုဝန်ခံလိုက်ရတာတချင်ညာလိုက်တာမို့ဝန်ခံလိုက်ရတာ
အဲမဆလာဝန်ကြီးဟောင်းဦးတင့်ဆွေရဲ့အပြောအရဆိုရင်မဆလာအစိုးရကတိုင်းပြည်ကိုအစိုးရဆုံးနိုင်ငံဖြစ်အောင်ရှောက်ထားတာကိုပဲပြည်သူတွေကကျေးဇူးတင်ရမယ့်ကိန့်ဖြစ်နေပါတယ်အတိုင်းပြည်ရဲ့ကျွေးတွေတက်တာအောင် LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်တွန်းလိုက်ပြီးမဲ့အနောက်နိုင်ငံဆန်ရှင်ခေါ်စီးပွားရေးတန်ခတ်မှုတွေကြောင့်ပြည်သူတွေ LDC ရဲ့အကျိုးမခံစားရလေခြင်းဆိုပြီးအနောက်နိုင်ငံစီးပွားရေးတန်ခတ်မှုကိုမဆလာဝန်ကြီးဟောင်းဦးတင့်ဆွေကအပြစ်တင်ထားတဲ့အသေးပဲဖြစ်နေပါတယ်အဲတကယ်တော့ဆန်ရှင်နဲ့ LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်အတွင်းခံရတာဘာမှမဆိုင်ဘူးလို့ဒေါက်တာမျိုးညွန့်ကရှင်းပြပါတယ
်ဆန်ရှင်နဲ့လည်း LDC နဲ့လည်းမဆိုင်ဘူးကြာခုန LDC ဖြစ်တဲ့ကျွန်တော်တို့ pocket တဲ့ income ကဟုတ်ပါတယ်ဟိုခုနကျွန်တော်တို့ဝန်ခံလိုက်လို့ဖြစ်သွားပြီဟုတ်မလား UN မှာလည်းဟုတ်ပါတယ်ကျွန်တော်တို့ကဒီလောက်မရှိပါဘူးကျွန်တော်တို့ရဲ့စီးရင်ကမှားနေပါတယ်ဆိုတော့ဝန်ခံလိုက်တာပဲဒါဝန်ခံတာကသူ့အတူအစိုးရက grading ကဒီလိုဖြစ်သွားတာပဲဆန်ရှင်နဲ့ဘာမှမဆိုင်ဆန်ရှင်ကချက်မျိုးမျိုးရှိတယ်ဒါ violation of human right တွေဖြစ်တယ်အဲ့တော့ကြံတဲ့ဥစ္စာကအထူးသဖြင့်လာပြည်သူလူထုကိုကတ်တက်ပြတဲ့အတွက်အကုန်ဆိုင်ရှင်လို့ရတာပဲဒါကနိုင်ငံရေးဘောရဖြစ်တာ political buy ဆိုင်ရလीအဲ့တော့ဆိုင်ရှင်လို့တာပဲ economic နဲ့ဘာမှမဆိုင်ဘူ
းဒီနေရာမှာနိုင်ငံတစ်ခုကိုဘယ်လိုအခြေအနေမျိုးမှာ LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်တွန်းခွင့်ပေးတယ်လဲဆိုတာပြန်ကြည့်ဖို့လိုပါတယ်အကူလသမဂ္ဂရဲ့တတ်မှတ်ချက်အရတူးချင်းဝင်ငွေနည်းနေတာဖြစ်ရမယ်လို့ဆိုပါတယ်တူးချင်းဝင်ငွေဆိုရမှာ၃နှစ်စာပြန်ပြတူးချင်းဝင်ငွေကဒေါ်လာ905ဒေါ်လာနဲ့နေရမယ်အဒီနောက်အဟာရကျန်းမာရေးပညာရေးတက်ကြီးစာတက်မြောက်မှုစတဲ့ညွှန်းငိမ့်တွေအခြေခံတဲ့လူသားရင်းမြစ်အားနည်းမှုရှိရမယ်အဒီနောက်လေယာဉ်စိုက်ပျိုးမှုထုတ်လုပ်မှုမတည်ငြိမ်တာကုန်စည်နဲ့ဝန်ဆောင်မှုပြပပိုးတဲ့နှုတ်မတည်ငြိမ်တာတဘာဝဘေးအန္တရာယ်ကြောင့်အိုးအိမ်ဆွန့်ခွာရတဲ့လူဦးရေရာခိုင်နှုန်းစတဲ့စီးပွားရေးအားနည်းချက်တွေကြည့်ပြီးဆုံးဖြတ်တာဖြစ်ပါတယ်2021ခုဇန်နဝါရီလ1ရက်နေ့အထိ LDC ခေါ်အစိုးရဆုံးနိုင်ငံပေါင်း48နိုင်ငံရှိပြီးLDC ကိုအစိုးရဆုံးနိုင်ငံစီးရင်တတ်မှတ်ချိန်ကစပြီးခဏအထိ LDC အဆင့်ကလွတ်သွားတာ၃နိုင်ငံပဲရှိပါတယ်။အဲ့ဒီနိုင်ငံတွေကတော့ Botswana, Cape Verde နဲ့ Maldives တို့ပဲဖြစ်ပါတယ်။အဲ့ခဏဆိုရင်မြန်မာနိုင်ငံကို LDC ကိုအစိုးရဆုံးနိုင်ငံစီးရင်အတွင်းခံရတာနှစ်ပေါင်း20ကျော်ပြီဖြစ်ပါတယ်။နှစ်ပေါင်း20ကျော်အတွင်းစစ်အစိုးရအဆက်ဆက်အုပ်ချုပ်ခဲ့ပြီးမဲ့ LDC နိုင်ငံအဖြစ်ကလွတ်မဲ့လမ်းစတောင်မမြင်ရဖြစ်နေတာဘာကြောင့်လဲလို့မေးစရာဖြစ်ပါတယ်။တပ်မတော်ဦးသိန်းစင်ရဲ့စီးပွားရေးအကြံပေးအဖွဲ့ခေါင်းဆောင်ဒေါက်တာဦးမြင့်ကတော့မြန်မာအနေနဲ့အင်္ဂလိပ်ချင်းအာဆီယံနိုင်ငံတွေကိုအမိလိုက်ခြင်းတပဆိုရင်ပထမဆုံး LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်ကလွတ်အောင်လုပ်ရမယ်လို့တချိန်ကစင်ကာပူနိုင်ငံ Burma Studies Conference ကိုတင်သွင်းတဲ့သူ့ရဲ့စာရမ်းမှာထောက်ပြအကြံပေးခဲ့ပါတယ်။ LDC ခေါ်အစိုးရဆုံးနိုင်ငံစီးရင်ကလွတ်ဖို့ဆိုရင် တူဂျင်းပြမြဝင်ငွေကဒေါ်လာ1800ချောက်ဒေါ်လာတဲ့ကျော်ရမယ်လို့သတ်မှတ်ထားပါတယ်။အဲ2019နှစ်အတွက်မြန်မာနိုင်ငံသားတူဦးရဲ့ပြမြဝင်ငွေကကျန်ငွေ3000ဝန်းကျင်ချုပ်ဖြစ်နေတဲ့ဒူဘိုဂျိုဂျီမြင့်ဆွေတချိန်ကပြောခဲ့ပါတယ်။အဲဒူဘိုဂျိုဂျီမြင့်ဆွေရဲ့အပြောအရဆိုရင်တောင်2019နှစ်အတွက်တူဂျင်းဝင်ငွေကဒေါ်လာ400တောင်မရှိဖြစ်နေလို့
တနည်းတည်းတနည်းစာရွက်ပေါ်မှာတိုးပြီးလိမ်ပြနေပြီမဲ့ဂျီဒီပီကိန်းဂဏန်းတွေကိုစားလို့ရတာမဟုတ်ဖဲထမင်းသာစားတဲ့ပြည်သူတွေကတော့တူးချင်းဝင်ငွေတက်မလာတာလက်တွေဖြစ်တယ်လို့ဒေါက်တာမျိုးညွန့်ကဝေဖန်ထားပါတယ်ဆက်မှာလည်းပြောပြီးမဲ့တကယ်ဖဆားရဲ့ပြည်သူစရာဟိုဂဏန်းကြီးဂဏန်းကြီးနဲ့ကြားရတာပဲရှိမှလေကျွန်တော်တို့ကပြောလို့ခင်ဗျာဂဏန်းကိုစားရတာပါဟုတ်လားသူကသမီးကိုစားရတာတော
ဒေါက်တာဦးမြင့်ကလည်းသူ့စရမ်းမှာတချိန်ကဝေဖန်ခဲ့ပါတယ်။အဲငါးနှစ်တက်တန်းကခံမဲ့တမရဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံကို LDC ခေါ်အစည်းအဝေးနိုင်ငံစည်းကလွတ်အောင်လုပ်နိုင်မှာမလားဆိုတာတော့စောင့်ကြည့်ရမှာဖြစ်ကြောင်းပါခင်ဗျာ။